အစ္စရေးရဲ့ပြစ်မှတ်ထားတိုက်ခိုက်မှုမှာလေဘနွန်နိုင်ငံဘေရွတ်မြို့မှာဟစ်ဘူလာတပ်မှုတဦးသေဆုံးခဲ့တာနဲ့အီရန်နိုင်ငံမှာဟားမတ်စ်နိုင်ငံရဲ့ခေါင်းဆောင်တူလှုပ်ကြံခါတာတွေကြောင့်အရှေ့အလယ်ပိုင်းဒေသမှာတင်းမာမှုတွေအနေအကြီးကြီးတိုးမြင့်လာတယ်ဆိုပြီးတော့ကုလသမဂ္ဂတွေးမှုချုပ်အန်တိုနီယိုဂူထရက်စ်ကသတိပေးပါရယ်ဆယ်လနီးပါးကြာတဲ့ဂါဇာဒေသကအစ္စရေးဟားမတ်စ်တိုက်ပွဲတွေအပြစ်ခတ်ရစဲရေးနဲ့ပါလက်စတိုင်းတွေကိုလူသားချင်းစာနာကူညီမှုတိုးမြင့်ပေးနိုင်ဖို့အားလုံးကကြိုးစားနေကြခြင်းပါပဲဒီလိုညီမချက်တွေကိုအနောက်ရှက်ဖြစ်စေမဲ့ဂျိုးပန်းအားထုတ်မှုတွေဖြစ်လာတယ်ဆိုပြီးတော့ကုလသမဂ္ဂတွေးမှုချုပ်ထုတ်ပြန်ချက်မှာဖော်ပြပါရယ်ဖြစ်ရမှာပတ်သက်သူအားလုံးအနေနဲ့အမြင့်ဆုံးထင်းသင်းသင်းကြိုက်တွေ့ဆောင်ကြဖို့တိုက်တွန်းသလိုပဲအခုလိုအထူးရှမခံတဲ့အခြေအနေမျိုးမှာထင်းသင်းသင်းဆောင်ရွက်ယုံနဲ့လည်းမလုံလောက်ဘူးလို့ကုလသမဂ္ဂတွေးမှုချုပ်ကပြောပါတယ်အရှိလေပိုင်းဒေသတစ်ခုလုံးကြောက်ထဲကိုတွန်းပို့မဲ့လိုရတဲ့အတိုင်းနိုင်ငံတကာအတိုင်ဝန်းအနေနဲ့အရေးတကြီးပူးပေါင်းဟန်တာရမယ်လို့လည်းသတိပေးပါတယ်အစ္စရေးဟာဟစ်ဘူလာထိတ်တန့်တမှုဖြစ်တဲ့ Fuad Sugar ကိုပြစ်ပတ်ထားပြီးတော့အင်ကာနီတို့ကလေဘနွန်နိုင်ငံဘေရွတ်မြို့လူရည်ထူထပ်တဲ့လမ်းပေါ်ကအဆောက်အုံတစ်ခုကိုလေကြောင်းတိုက်ခိုက်ပါတယ်အစ္စရေးထိန်းချုပ်ရာဂူလန်ကုန်းမြစ်ကဘလုံးငွေတစ်ခုကိုလေဘနွန်ဘက်ကဒုံးကျည်တိုက်ခိုက်မှုကြောင့်ကလင်းနဲ့စစ်ကြောတပ်ရဲ12ဦးပြီးခဲ့တဲ့ဘက်ကသေဆုံးပါတယ်။ဒီတိုက်ခိုက်မှုမှာ Sugar တောင်းရှိတယ်ဆိုပြီးတော့အစ္စရေးဘက်ကပြောပါတယ်။အဲဒီနောက်နိုင်ပိုင်းတွင်မှာပဲ Hamas နိုင်ငံရဲ့ခေါင်းဆောင် Ismail Haniyeh ကိုအစ္စရေးကဒီအီရန်နိုင်ငံတွင်လုံခြံတပ်ဖြတ်လိုက်တယ်ဆိုပြီးတော့ Hamas ဘက်ကကြေညာခဲ့ပါတယ်ခင်ဗျာ။